ပြည်ဝင်ကုမ္ပဏီတွေမှာနိုင်ငံခြားယင်းနှီးမြုပ်နှံမှု35ရာခိုင်နှုန်းပါဝင်ပိုင်ဆိုင်ခွင့်ပြုလိုက်တဲ့ဥပဒေအကြောင်းအာမခံလုပ်ငန်းနဲ့ဗန်လုပ်ငန်းတွေမှာနိုင်ငံခြားယင်းနှီးမြုပ်နှံမှုတွေတိတိတသားတွေ့မြင်လာရပါတယ်။ဒီဥပဒေအကြောင်းဒီပြည်တွင်းလုပ်ငန်းတွေမှာအရင်အနည်းစီးပွားရေးလုပ်ငန်းစီမံခန့်ခွဲမှုနဲ့ဈေးကွက်ပိုရလာဖို့လဲအစိုးရဘက်ကမျှော်လင့်ထားပြီးတော့နိုင်ငံခြားယင်းနှီးမြုပ်နှံမှုပိုဝင်လာအောင်မြေဈေးကျဖို့ကိုလည်းဆောင်ရွက်နေပါတယ်။နိုင်ငံခြားယင်းနှီးမြုပ်နှံမှုတွေကဘယ်လုပ်ငန်းတွေမှာစိတ်ဝင်စားနေတာလဲ။နောက်မြေဈေးကျဖို့အစိုးရဘက်ကဆောင်ရွက်ချက်တွေကရောဘယ်လိုရှိနေသလဲ။စရာတွေကိုတော့ယင်းနှီးမြုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးအောင်နိုင်ဦးကို Skype ကနေတဆင့်မတ်သိန်ကြီးထက်ကမေးမြန်းပြီးတော့ဒီသတင်းပတ်စီးပွားရေးကဏ္ဍမှာတင်ဆက်ထားပါရရှင်။
ဒီကပြည်သားတဲ့ဒီထင်ရှားတဲ့ကျွန်တော်တို့ဒီရလတ်ကတော့ဒီကျွန်တော်တို့အာမခံကုမ္ပဏီတွေပေါ့နော်အာမခံကုမ္ပဏီတွေကနိုင်ငံအာမခံကုမ္ပဏီတွေကကျွန်တော်ပြည်တွင်းမှာရှိတဲ့အာမခံကုမ္ပဏီတွေနဲ့ဒီမှာရှယ်ယာတွေလာပြီးပါကြတာတွေကျွန်တော်တို့ဟိုတွေ့ရတယ်။နောက်တချို့တော့ကျွန်တော်တို့ဒီဘဏ်လုပ်ငန်းတွေကျွန်တော်ပြည်တွင်းဘဏ်တွေနဲ့ပေါင်းစပ်ပြီးလုပ်ကိုင်တဲ့ဟာမျိုးတွေတွေ့ရတယ်။ဒါပြင်မှုတခြားနယ်ပယ်တွေမှာလည်းကျွန်တော်တို့လုပ်ကိုင်ကျွန်တော်မြန်မာနိုင်ငံသားကုမ္ပဏီတွေကနိုင်ငံသားတွေဝင်ရောက်ဟိုပါဝင်ရှယ်ယာပါဝင်လာတာပေါ့လေဒါလေးလည်းကျွန်တော်တော်များများလေးတွေ့ရပါတယ်။နောက်တစ်ခုကတော့ခုနယူမနဲ့ဆက်ဆက်ပြီးတော့ကျွန်တော်ပြောရရင်ယူမအုပ်စုနဲ့ပြည်သူတွေဖြစ်တဲ့ဒီ FMI မှာဆိုရင်လည်းကျွန်တော်တို့ဒီဖိလစ်ပင်းကအရာလာဆိုကုမ္ပဏီမျိုးပေါ့နော်သူနိုင်ငံမှာဒါအမှန်တကြီးတဲ့ကုမ္ပဏီမျိုးอ่ะဒီကျွန်တော်တို့ဒီတိုင်းပြည်တွေကိုဝင်လာတာမျိုးလေးတွေတွေ့ရတယ်အဲ့တော့အခြေအနေအားလုံးကဟိုတော်တော်လေးကိုကောင်းကောင်းမွန်မွန်နဲ့ဟိုဟိုရွေးချယ်တာတွေ့ရပါတယ်ခင်ဗျာ
ပြည်တွင်းကုမ္ပဏီတွေမှာနိုင်ငံခြားယင်းနှီးမြှုပ်နှံမှု35ရာခိုင်နှုန်းပိုင်ဆိုင်ခွင့်ပေးဖို့ဆိုပြီးတော့ဒါဆရာတော်တော်လေးတိုက်တိုက်တုံတုံလှုပ်ခဲ့ပြီးတော့ဒါအောင်မြင်ခဲ့တဲ့ရလတ်တစ်ခုလို့သိထားပါတယ်။ဆိုတော့ဒီလိုနိုင်ငံခြားယင်းနှီးမြှုပ်နှံမှုယာနှုံးဖြစ်ဝင်ပြီးတော့ယင်းနှီးမြှုပ်နှံမှုလှုပ်တာနဲ့အခုလို35ရာခိုင်နှုန်းပြည်တွင်းကုမ္ပဏီတွေနဲ့ဖက်ဆက်သဘောမျိုးဝင်လှုပ်တာနဲ့မှာဘလို့အကျိုးရလတ်မျိုးกว่าလို့ပါလဲ။
ဟိုတကယ်တမ်းပြောကြရင်တော့နိုင်ငံခြားယင်းနှီးမြှုပ်နှံသူတွေတော်တော်များများကတော့သူတို့ယာနှုံးပြေလုံးချင်ကြတဲ့ရည်ရွယ်ကပုံများပါတယ်။သို့တော်လည်းပဲကျွန်တော်တို့ယာချုပ်ကလည်းပြည်တွင်းနဲ့ပေါင်းလို့တာတွေလည်းသူတို့ကကြိုက်ကြတယ်ပေါ့နော်။အထူးသဖြင့်ဒီ35ရာခိုင်နှုန်းကျွန်တော်တို့ဟိုပြည်တွင်းကုမ္ပဏီတွေမှာပါဝင်ပေးလိုက်တဲ့အခါမှာကျွန်တော်တိုင်းပြည်မှာချို့သောဥပဒေများအရကန့်သတ်ထားတဲ့ဒီနိုင်ငံသားတွေကန့်သတ်ထားတဲ့ကန့်သတ်ချက်တွေကိုဒါကဟိုသူတို့လွတ်မြောက်သွားကျော်လွန်သွားလို့ရတယ်ပေါ့နော်။ဥပမာအားဖြင့်ကျွန်တော်တခုပေးရရင်ကျွန်တော်နိုင်ငံထဲမှာကုမ္ပဏီတွေနေနေဆိုရင်ကျွန်တော်တို့ကပြည်တွင်းကုမ္ပဏီတွေရပဲပြည်တွင်းမှာရှိတဲ့ property တွေကိုကျွန်တော်တို့ကပိုင်ဆိုင်ခွင့်တွဲပြောင်းခွင့်ဒါတွေလုပ်လို့ရတယ်ပေါ့နော်နိုင်ငံသားတွေကဒီ property တွေကိုဒီထူးခြားအပြင်ပေါ့ကျွန်တော်တို့ကမြေခန်းအဆောက်အဦတွေပေါ့ဒါမျိုးတွေဆိုလို့ရှိရင်ကျွန်တော်တို့ပိုင်ဆိုင်ခွင့်သူတို့ကမရပဲကျွန်တော်ငှားရမ်းခွင့်ပဲရတယ်ပေါ့နော်ငှားရမ်းခွင့်တော့မှကျွန်တော်တို့ဒီမြန်မာနိုင်ငံယင်းနှီးမြှုပ်နှံမှုဥပဒေနဲ့လုပ်မထားတဲ့လုပ်ငန်းမျိုးဆိုရင်ငှားရမ်းခွင့်တစ်နှစ်ပဲရတယ်ပေါ့မြန်မာနိုင်ငံယင်းနှီးမြှုပ်နှံမှုဥပဒေနဲ့လုပ်တဲ့လုပ်ငန်းတွေမှာကျွန်တော်150အထိပေါ့ဒီလိုမျိုးရတဲ့နေတာဖြစ်တယ်အဲ့တော့မြန်မာကုမ္ပဏီတွေမှာ35ရာခိုင်နှုန်းပါခြင်းအပြင်ဒီကုမ္ပဏီကမြန်မာကုမ္ပဏီပဲကျွန်တော်တတ်မှတ်တယ်တတ်မှတ်တာဖြစ်တဲ့တော့ကြောင့်ဝန်ထမ်းသားကုမ္ပဏီဒီနယ်လေကျွန်တော်ပြည်တွင်းမှာရှိတဲ့သူတို့လိုအပ်တဲ့ညီအခန်းအဆောက်အဦစာပြင်ဒါတွေကိုကျွန်တော်တို့ကဟိုကုမ္ပဏီတစ်ခုအနေနဲ့ပိုင်ဆိုင်ခွင့်ရသွားတယ်ဒါတွဲပြောင်းခွင့်ရသွားတယ်ပေါ့နော
်ဟုတ်ကဲ့ရှင်အဲ့တော့ဒီပြည်တွင်းကုမ္ပဏီတွေကရောသူတို့ရဲ့ဒါရာနှုန်းပြည့်လုပ်လို့ရနေရနေပြီးတော့နိုင်ငံခြားကုမ္ပဏီတွေနဲ့ဖက်ဆက်လုပ်တဲ့ခါမှာ35ရာခိုင်နှုန်းတော့သူများကိုခွဲပေးရမယ်ဆိုတော့အနေအထားမျိုးဖြစ်တော့သူတို့အတွက်အကျိုးအမြတ်ကရော
ကျွန်တော်တို့ပြည်တွင်းကုမ္ပဏီတွေကမကော်ပိုရိတ်ဂါဗာနန့်စ်သူအားနေတယ်အဲနောက်တစ်ခုကပြည်တွင်းကုမ္ပဏီတွေမှာဒီမန်နေဂျမန့်စကိလ်တွေပေါ့နော်စီမံခန့်ခွဲတဲ့အပိုင်းမှာကျွန်တော်တို့ကဟိုအများသောအဖြစ်တော့ပြည်တွင်းကုမ္ပဏီတွေကကျွန်တော်မီယိုဖလာလုပ်ခဲ့တာတော့ပြည်တွင်းမှာရှိတဲ့ကိုယ့်ရဲ့ဟိုအတွေ့အကြုံအတိအမြင်နဲ့လုပ်ကြတာဖြစ်တော့အပြင်ပကဘာမှာဖြစ်နေတဲ့ဒီစီမံခန့်ခွဲမှုနဲ့ပတ်သက်တဲ့အတွေ့အကြုံတွေနောက်တစ်ခုကကျွန်တော်တို့ကဒီ technology ပေါ့ data မျိုးတွေကကျွန်တော်တို့ကပြပကုမ္ပဏီနဲ့ရှင်အားနေတယ်ပေါ့အဲ့တော့ကိုယ့်ထဲမှာ35ရာခိုင်နှုန်းပေးခြင်းအပြင်သူတို့ရှာနေပုံကသင်ယူနိုင်တဲ့အခွင့်အလမ်းတစ်ခုကျွန်တော်လက်တွဲလုပ်ကင်ရင်းနဲ့ပေါ့သူတို့ရှာနေလေ့လာတည်နိုင်တဲ့အခွင့်အလမ်းတစ်ခုကိုမှပြလာတယ်နောက်တစ်ခုကဘာအားကောင်းလဲဆိုတော့သူသဖြင့်ကုန်ထုတ်လုပ်ငန်းတွေဆိုရင်ကျွန်တော်ဈေးကွက်ပါကျွန်တော်တို့ကပြပဈေးကွက်ပါကျွန်တော်ရနိုင်တဲ့အနေအထားမျိုးကျွန်တော်တို့ကဖြစ်လာတယ်ပေါ့။နောက်ကျွန်တော်တို့ပြည်တွင်းမှာရှိတဲ့လုပ်ငန်းတွေကသူရဲ့ financial input တွေပေါ့။သူတဲမှာနိုင်ငံကုမ္ပဏီကဝင်ပါလာတာဖြစ်တဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့ကဒီမှာသူရဲ့ငွေကြေးအင်အားလည်းကုမ္ပဏီကပို့ပြီးတော့ကြီးထွားခွင့်ပေါ့။ဒါလေးလည်းကျွန်တော်တို့ကဟိုအခွင့်အလမ်းတစ်ခုရလာတာပေါ့နော်
။အဲ့တော့နိုင်ငံခြားယင်းနှီးမြှုပ်နှံမှုပိုဝင်လာမယ်။ပြည်တွင်းလုပ်ငန်းတွေမှာလည်းနိုင်ငံခြား35ရာခိုင်နှုန်းဆိုတော့ဒီပြည်တွင်းမှာရှိတဲ့အသေးစားအလတ်စားတစ်ပိုင်းတစ်နိုင်လှုပ်ကလေးတွေအတွက်ရောဒါလဝကြီးအုပ်သွားနိုင်တဲ့အနေအထားမျိုးရှိပါလား
ကျွန်တော်တို့ကပြည်ပလုပ်ငန်းတွေကိုအကာအကွယ်ပေးတာရေနောက်တစ်ခုကသူတို့အတွက်ကိုလိုအပ်တဲ့ကျွန်တော်တို့ကဟို အကူအညီပေးတာရေပေါ့နှစ်မျိုးကျွန်တော်တို့ကအလုပ်ပေးပါတယ်ပြည်တွင်းလုပ်ငန်းတွေကြီးထွားနိုင်ဖို့ပေါ့နော
်မြန်မာနိုင်ငံအတွင်းရင်းနှီးမြှုပ်နှံမှုတွေမှာမြေတွေအိမ်တွေဈေးသက်သက်တန်တန်နဲ့ငှားလို့ရအောင်ပို့ပြီးတော့လွယ်လွယ်ကူကူငှားလို့ရအောင်ဖြေလျှော့ပေးမယ်ဆိုပြီးတော့လေဒီအရင်ရင်းနှီးမြှုပ်နှံမှုဆိုင်ရာမိန့်ခွန်းနေမှာတောင်ဆန်းစုကြည်လဲတာထည့်ပြောသွားတာရှိပါတယ်ဆရာတို့အဲ့ဒါတွေနဲ့ပတ်သက်ပြီးတော့ရော
မြေနဲ့ပတ်သက်ပြီးတော့လုံထုံးတုံမီကြောင့်ဖြစ်ပေါ်နေတဲ့အခက်အခဲတွေဥပဒေကြောင့်ဖြစ်ပေါ်နေတဲ့အကျတဲတွေကိုပြေလည်သွားအောင်ဟိုနိုင်ငံတော်ဘက်ကဒုသမရကိုယ်တိုင် UCB လုပ်နေတယ်ဒါကတပိုင်းပေါ့နော်ဒုတိယတပိုင်းကမြေစည်းကြီးတဲ့အပိုင်းပေါ့နော်မြေစည်းကြီးတဲ့အပိုင်းကဘာကြောင့်မြေစည်းကြီးတာလဲဆိုရင်ဒါ2012ခုနှစ်တိုင်းပြည်စပွင့်တဲ့ချိန်မှာအလုံးကစိတ်ဝင်စားနေမြန်မာပြည်လာတဲ့အခါမှာ supply နဲ့ demand ပေါ့နော် supply နဲ့ demand မှာ demand အသိများပြီးတော့ supply က limited ဖြစ်တဲ့အခါကျတော့ဈေးကစားတဲ့ speculation တွေဖြစ်လာတယ်နောက်ကဝင်လိုချင်တဲ့လူများတဲ့အခါမှာထုံးစံဈေးကွက်တဘာဝအတိုင်းပေါ့မြေစည်းတွေကတော်တော်လေးကိုထောင်တက်သွားတဲ့အနေအထားမျိုးတွေလည်းကျွန်တော်တို့ကဟိုဖြစ်ခဲ့တယ်ပေါ့နော်ဒါကကျွန်တော်တို့ဒီမြေစည်းတက်သွားတဲ့အနေအထားပေါ့အဲ့တော့ကျွန်တော်တို့အခုကဘာလုပ်လဲဆိုတော့ supply နဲ့ demand မျှတာအောင်ပေါ့ကျွန်တော်တို့အစိုးရဘက်ကပြင်ဆင်တယ်ဥပမာအဖြစ်ကျွန်တော်တို့အခုစက်မှုစုံအသစ်တွေထူထောင်နေပေါ့နော်ဒီဘက်ထဲမှာဆိုရင်ကျွန်တော်တို့ကဥပမာဘကုန်းတော့မှာစက်မှုစုံကြီးတွေကျွန်တော်တို့ကထပ်ပြီးခွင့်ပြုထားတာရှိတယ်နောက်ပြီးတော့ဒါအစိုးရကျင်းပူပေါင်းဆောင်ရွက်တဲ့စီရင်နဲ့ကိုရီးယားမြန်မာစက်မှုစုံဆိုတာကျွန်တော်တို့ကကျွန်တော်တို့ရန်ကုန်နားမှာကျွန်တော်တို့ကတော့ကြောင်းတပတ်လောက်ထားတာရှိတယ်နောက်တစ်ခါကျွန်တော်တို့မကြခင်ကထိုင်းနိုင်ငံအမတာကော်ပိုရေးရှင်းပေါ့နော်သူတို့ကလည်းကျွန်တော်တို့ကစက်မှုစုံဧက2000လောက်ထပ်ပြီးခွင့်ပြုလိုက်တာရှိတယ်။တော့မန်လေးဘက်မှာလည်းစက်မှုစုံတွေထူထောင်ထားလိုက်တာရှိတယ်။နောက်တစ်ခါ ARA တိုင်းမှာလည်းကျွန်တော်တို့ကခွင့်ပြုတဲ့စက်မှုစုံ2ခု3ခုရှိတယ်ပေါ့။အဲ့တော့အဓိကတော့ supply side ကိုများလာအောင်ပေါ့နော်ကျွန်တော်တို့က demand ကဝင်လာတဲ့ demand တွေကိုကျွန်တော်တို့က supply နဲ့ကျွန်တော်တို့ကဟို accommodate ဖြစ်အောင်ပေါ့နော်မျက်မှတ်ဒါတာဖြစ်သွားအောင်ကျွန်တော်တို့ကလုပ်နေပါတယ်။အဲ့တော့အဲ့လိုလိုကြရင် supply ဘက်ကတက်လာပြီဆိုရင်တော့မြေစည်းကလည်းပြန်ပြီးတော့ကျသွားတယ်။